မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကရိုဟင်ဂျာကလေးငယ်တွေကြားအာဟာရချို့တဲ့မှုဟာမနစ်ကတဲ့ဆိုင်ရင်ဆဲဆတိုးလာတယ်လို့ချက်ချင်းအာယုံဆိုင်လောက်ကိုင်းပြီးဖို့လိုအပ်နေတယ်လို့နိုင်ငံတကာဒုက္ခသည်များကယ်ဆယ်ရေးကော်မတီ IRC ကတောက်ကြနေကကြေညာချက်ထုတ်ပြန်ပါတယ် IRC နဲ့မိတ်ဖက်အဖွဲ့ဖြစ်တဲ့ငမမှုတက်ချေရေး Action Against Hunger ACF တို့ဦးဆောင်ပြီးတော့ Park Bazaar မှာစစ်တမ်းကယူခဲ့တာပါအသက်6လကနေ9နှစ်ကြာရိုဟင်ဂျာကလေးငယ်၄သိန်းတို့အတွက်အသက်ရှင်နိုင်ရေးလူသားချင်းစာနာမှုအကူအညီဒေါ်လာ12,000ကိုအရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်ကောက်ယူခဲ့တဲ့စစ်တမ်းတွေအရစိုးဝါးစွာအာဟာရချို့တဲ့နေကြတဲ့ထက်က 9.5 ရာခိုင်နှုန်းဟာနိုင်ငံတကာကတတ်မှတ်ထားတဲ့အရေးပေါ်အဆင့်ထက်၄ဆနီးပါးမြင့်နေတယ်လို့ဒီအငြိအထွက်ကမနစ်ကတဲ့ဆိုင်ရင်ဆက်ဆတိုးလာတာပါအသက်6လမပြည့်သေးတဲ့ကလေးတွေရဲ့လက်မောင်းရင်းကိုတိုင်းတာထားတဲ့တဲ့င်းအချက်လက်တွေကအဲ့ဒီကလေးတွေတိတ်ဆုံးမှုကဆဲဆားထိတိုးလာနေတယ်လို့ကြေညာချက်မှာဖော်ပြပါရယ်။မကြခင်တဲ့င်းမှတ်တွေအတွင်းနောက်ဆက်ရိုဟင်ဂျာ3,000လောက်ရောက်လာမယ်လို့ IRC ကခန့်မှန်းထားပါရယ်။ဒီလိုရောက်လာမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာလူကြီးတန်းတန်းကျော်သွားမှာဖြစ်ပြီးအခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်း IRC ကပြောပါရယ်။ IRC ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွင်နေရာဆွန့်ဝါလာကြတဲ့ရိုဟင်ဂျာတွေအတွက် ACF အဖွဲ့နဲ့ပူးပေါင်းပြီးတော့အရေးပေါ်စခန်းတွေ24နာရီဖွင့်လှစ်ပြီးပထမဆုံးအဆင့်ဖြစ်တဲ့ဆူဆူဝါအာဟာရချို့တဲ့နေတဲ့ကလေးတွေကိုကူတာပေးနေပါတယ်